မြန်မာနှစ်ဆန်းတည့်ရက်မနေ့တုန်းကဒီလူငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆွမ်ကိုစစ်ကောင်စီကပြန်လွတ်လိုက်တဲ့ဒီမနေ့ကညပိုင်းမှာပဲသူ့ရဲ့နေအိမ်ကနေပြန်လည်ဖမ်းဆီးသွားတယ်လို့နှိစက်သူတွေကပြောပါတယ်ဖမ်းဆီးခေါ်ဆောင်ခံတဲ့ဒီချိန်မှာတော့ဒေါက်တာကလမ်ဆမ်ဆွမ်နဲ့အတူသူ့ရဲ့အမျိုးသမီးနောက် KBC အဖွဲ့ဝင်တဦးကိုပါခေါ်ဆောင်သွားတယ်လို့လည်းသိရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဲ့ဤတန်စင်ပြောပြပေးပါမယ်ရှင်
ပုံမှန်3ခုနဲ့ထောင်နဲ့6နှစ်ချမှတ်ခံထားရတဲ့ကချင်နေချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆောင်ကိုစစ်ကောင်စီကမနေ့မြန်မာနှစ်စန်းတရနေ့မှာအကျဉ်းထောင်အသီးသီးကအကျဉ်းသားတွေကိုပြစ်ဒဏ်လွတ်ငင်းခွင့်နဲ့အတူပြန်လွတ်ပေးပြီးတဲ့နောက်နိုင်ပိုင်းအကြောင်းပါပဲသူ့နေအိမ်ကနေပြန်ပြီးတော့ဖမ်းသွားခဲ့တာဖြစ်တဲ့အကြောင်းနှိစက်သူတယောက်ကတည်ပြထားပါတယ်ဖမ်းဆီးခေါ်ဆောင်ချိန်မှာဒေါက်တာကလမ်ဆန်ဆောင်နဲ့အတူဇနီးဖြစ်တဲ့သူနဲ့ KBC အဖွဲ့ဝင်တယောက်လည်းပါဝါတယ်ဆိုပြီးတော့ပြောပါတယ
်မနေ့ကဆယ်နှစ်ဆက်တနာကြာတယ်ကျွန်တော်တို့ဟိုဟာပေါ့ခုချမင်းချာလေးရှိသေးတယ်ဆိုဟိုဟာအထက်ကခေါ်ခိုင်းလို့ခေါ်သွားတာပေါ့နော်အဲမြေတမီနဲ့ OPC ကတယောက်လိုက်သွားတယ်ချိန်ကြည့်တော့ပြန်မလာသေးဘူးပေါ့ဟုတ်တယ်တကယ်တော့ဘာမှတော့ထပ်တိကြတော့မရှိဘူးခင်ဗျာကျွန်တော်တို့လည်းမနေ့ကဝမ်းတာပြီးတော့စုတွေတောင်းပေးတာပေါ့နော်ဆိုတော့မနေ့ညပြန်ခေါ်သွားတော့ကျွန်တော်တို့လည်းအံ့ဩနေတယ်ခင်ဗျာ
နေဆက်သူအဆိုအရဒေါက်တာကလမ်ဆန်ဆောင်ရဲ့ဇနီးနဲ့အဖွဲ့ဝင်တို့မနေ့ညတော့ကမြကြီးနားထောင်အတွင်းကရိတ်တာမှာထားရှိတယ်ဆိုပြီးတော့ပြောပါလေဒေါက်တာကလမ်ဆန်ဆောင်ကိုတော့အချင်းထောင်အတွင်းဘယ်နေရာမှာထားလဲမသိရသေးပါဘူးဒေါက်တာကလမ်ဆန်ဆောင်ကိုဘာကြောင့်ပြန်ပြီးတော့ဖမ်းဆီးခဲ့လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူးကချင်ပြည်နယ်အစိုးရနဲ့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူဖြစ်တဲ့ဗိုလ်ချုပ်စော်မင်းထွန်းတို့ကိုဆက်သွယ်ပေးမယ်လဲပြန်ပြီးတော့ဖြေကြားတာမရှိသေးပါဘူးနေဆက်သူတွေရဲ့ပြောဆိုချက်အရာစစ်ကောင်စီအဖွဲ့ဝင်ကသူ့နေအိမ်ကိုဝိုင်းပြီးတော့ရောက်လာပြီးခေါ်ဆောင်သွားတာလို့ပြောပါလေ2020ဒီဇင်ဘာလ9ရက်နေ့မနေ့တုန်းကမန္တလေးပြည်ပဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုဆေးသွားကူဖို့အသွားဒေါက်တာကလမ်ဆာဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးသွားခဲ့တာပါကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG သမ္မတဒူဝါလာရှိလာအပြင်တယန်ဇာတဝန်ကြီးအဆင့်ရှိတဲ့ဦးတူခေါင်ပညာရေးဝန်ကြီးဆရာမဒေါ်ကြားထွေပန်တို့နဲ့လိုက်စာမြို့မှာတွေ့ခဲ့တာကြောင့်2023ဇန်နဝါရီလ17ရက်နေ့မှာပုံမှုသူအောင်ဇော်ဆိုတဲ့သူကမြကြီးနားရဲစခန်းမှာအမတရားအတင်းဆက်သွယ်မှုဥပဒေပုံမှန်18မြေဆောင်1တက်မတော်ကိုအကြီးညိုပြက်အောင်တွေးထိုးလှုံ့ဆော်မှု905ကာဂျီယိုနဲ့အမှုဖွင့်ခဲ့ပါတယ်တရားရင်ဆိုင်နေတဲ့အချိန်မှာအကြမ်းဖက်မှုဥပဒေပုံမှန်52ကာဂျီနဲ့ထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်အချင်းထောင်ထဲမှာတနေ့ကြုံနေပြီးတော့မင်းကပြစ်ဒဏ်လူငင်းခွင့်နဲ့ပြန်ပြီးတော့လွတ်မြောက်လာခဲ့တာပါနှလုံးနဲ့သွေးတို့ရောဂါရှိတဲ့ဒေါက်တာကလမ်ဆန်ဆောင်ကကိုဗစ်ကူးစက်ခံခဲ့ရပြီးတဲ့နောက်လေပြွန်ရောင်တဲ့ရောဂါခံစားနေရတဲ့သူဖြစ်ပါလိမ့်သိခါတော်ရစီယာဒေါက်တာကလမ်ဆန်ဆောင်က KBC ရဲ့အထွေထွေအတွေ့အမှုကြုံနေဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလတုန်းကကချင်နေချင်းခရိယံအဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ချက်ခံခဲ့ရပါလိမ့်လူနည်းစုတိုင်းသားတွေပေါ်မှာမြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့2019တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်အစုသမ္မတအိမ်ပြီးတော့မှကိုယ်တိုင်သွားရောက်ပြီးတော့တင်ပြခဲ့တဲ့သူတွေဖြစ်ပါလိမ့်။အဲ့လိုသွားရောက်ခဲ့တဲ့အတွက်လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ပြီးတော့နောက်ပိုင်းမှာအမှုကိုပြန်ပြီးတော့ရုပ်သိမ်းပေးခဲ့ပါလိမ့်ရှင်။